ရခိုင်ပြည်နယ်ကပြည်ပခါဟာနှစ်ပေါင်းများစွာကအခြေတည်လာတဲ့ပြဿနာဖြစ်တဲ့အတွက်လက်ရှိမြန်မာအစိုးရကရခိုင်ပြည်နယ်ရေးကိုဦးစားပေးဖြည့်ရှင်းနေကြမှာပဲ။နိုင်ငံတကာအနေနဲ့လည်းစိတ်ရှည်တည်ခံပြီးအကောင်းမြင်တဲ့ရည်တည်ချက်နဲ့မြန်မာအစိုးရကိုပူးပေါင်းကူညီပေးဖို့လိုတဲ့အကြောင်းကိုမြန်မာသမ္မတရုံးပြောခွင့်ရကပြောကြားလိုက်ပါတယ်။ရခိုင်အနောက်ဘက်ခြမ်းမှာမြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလုံဆောင်မှုတွေအတွင်းမှာအဖိနှိတ်ခံလူတန်းစားတွေဟာအစွန်းရောက်တည်ယူတမ်းမှုတွေဘက်ကိုရိမ်းသွားကြပြီးတော့ဒေသတွင်းမှာမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အကြောင်းကိုလည်းအရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးရေးဝန်ကြီး Daniel Russell က AP သတင်းဌာနကိုပြောကြားခဲ့ပြီးမှအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မှာလူညုံရေးတပ်ဖွဲ့ဝင်တွေအကြမ်းဖက်တိုက်ခတ်ခံရပြီးနောက်အစိုးရတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းရေးလုံဆောင်စဉ်မှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့သတင်းနဲ့အတူနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာတဲ့အပေါ်မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီကတုံ့ပြန်ပြောကြားရမှာတော့ဒီပဋိပက္ခဖြည့်ဆည်းရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့ပြောဆိုသွားပါတယ်
အော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပထမဆုံးအနေနဲ့ပေါ့နော်ကျွန်တော်တို့တက်လာတဲ့2015ခုနှစ်ကတည်းကတက်လာတဲ့အစိုးရအနေနဲ့ပထမဆုံးဦးစားပေးကိစ္စကရခိုင်ပြည်နယ်ကိစ္စဖြစ်ပါတယ်တစ်ဖက်မှာကျွန်တော်ပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့ရခိုင်ပြည်နယ်ကိစ္စကိုအလေးထားပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့တစ်ဖွဲ့လုံးကအင်းနဲ့အားနဲ့ရခိုင်ပြည်နယ်ကိုတွေးချောင်းကျွန်တော်တို့အဓိကရည်ရွယ်ချက်ကတော့ဒီအငင်းပွားဖွယ်ရာပြဿနာတွေပြည်လည်ပြီးတော့ဒီလူတိုင်းဝိုင်းတစ်ခုသာသာတာဖြစ်စွာနေနိုင်ရေးနဲ့သူ့ရဲ့ရေရှည်ဖို့တည်တဲ့အခြေအနေကောင်းတစ်ခုဖန်ပြီးရေးကိုဥတည်ပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ
်။အတင်းဆောင်မကန်ထိလွယ်ခိုက်လွယ်တဲ့လက်ရှိပဋိပက္ခကိုမြန်မာအစိုးရကဖြည့်ရှင်းရမှာနိုင်ငံတကာဘက်ကလည်းနားလည်မှုရှိရှိနဲ့ပူးပေါင်းကူညီပေးဖို့လိုကြောင်းဦးစော်ထေကတောင်းဆိုလိုက်ပါတယ
်ကျွန်တော်တို့မောင်တော်ဖြစ်စဉ်ကိုအကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုခုလက်ရှိသွားနေတဲ့ဒီမိုကရေစီကူးပြောင်းရေးအခြေအနေကောင်းကိုကြီးကြီးမားမားထိခိုက်နိုင်တဲ့အန္တရာယ်ရှိတဲ့အတွက်အထူးသတိထားပြီးဆောင်ရွက်နေရတဲ့အနေအထားဖြစ်ပါတယ်နိုင်ငံသားအတိုင်းဝိုင်းနေနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့မောင်တော်ပြည်ပခန့်နဲ့ရခိုင်ပြည်နယ်အတွင်းမှာလေရှိလာများပေါ့တရှိနေတဲ့ရှုပ်ထွေးနည်းနည်းတဲ့အကြောင်းတရားတွေတရှိနေတဲ့ပြဿနာကိုကြည့်လျောင်းကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတဲ့အစိုးရကိုအထူးမှပြုပြီးတော့အပြုပဘောပူပေါင်းဆောင်ရွက်မှုတွေလိုအပ်ပါတယ်အဲ့ရအပေါ်မှာဟိုထက်ဆက်ပြီးတော့မိဆောင်ရလေးပြင်သဘောမျိုးပေါ့ဒီပြဿနာအကင်းတော့တည်ရှင်းလာမှာပုံပြီးခက်ခဲအောင်ပုံပြီးတော့လည်းအကျက်တည်းဖြစ်စေအောင်နောက်တစ်ချက်ကအရေးကြီးတာကဒီမောင်တော်အကျန်းဖက်တိုက်ခိုက်မှုကိုဆောင်ရွက်ခဲ့တဲ့ဒီလိုခံပြီးတဲ့ကိစ္စကိုကျွန်တော်တို့ဘာသာရေးအရအစွဲယူပြီးတော့တချို့နိုင်ငံတွေမှာနိုင်ငံရေးအရအတုံးချပြီးတော့ဆောင်ရွက်တာတွေအထောက်အကူမပြုပါဘူး။နောက်တစ်ချက်ကဒီလိုမျိုးဘာသာရေးအရအစွဲယူပြီးတော့တုံ့ဆော်မှုတွေလုပ်လာတဲ့အခါမှာကျွန်တော်တို့စိုးရိမ်စရာကောင်းတဲ့အခြေအနေတွေကိုရောက်ရှိလာနိုင်တယ်။ရောက်ရှိလာနိုင်တဲ့အတွက်လည်းကျွန်တော်တို့ကနိုင်ငံတကာအတိုင်းအတာကိုလည်းပြောချင်တာကဒီလက်ရှိကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုအစိုးရအနေနဲ့ကျိုးပမ်းပြီးတော့ဆောင်ရွက်နေတယ်ဆိုတာအတိအမှတ်ပြုဖို့လိုပါတယ်ဒီလိုဆောင်ရွက်တဲ့ခံမှလည်းဥပဒေနဲ့ညီဆောင်ရွက်နေတယ်ဆိုတာကိုသတိပြုပြီးတော့ကျွန်တော်တို့စုံစမ်းစစ်ဆေးရေးကော်မရှင်ဒီနောက်ရထိုင်းပြည်နယ်ဆိုင်ရာဂျမ်းမေးကော်မရှင်တွေ့ရှိချက်တွေကိုလေးနက်ထားစောင့်ကြည့်ပြီးတော့ဖိလာဖို့လိုရမှာဖြစ်ပါတယ
်နောက်တစ်ခုကကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုဒါစီရေးဆိုင်ရာပေါ့နော်ဟိုအထူးအကြံပေးပုဂ္ဂိုလ်သူကဟိုပြောတာကဒီပြဿနာတွေကိုအခုဟိုအပြန်အလှန်ဟိုမြန်မာအစိုးရဘက်ကလည်းရှင်းတယ်အာဟိုနိုင်ငံတကာကလည်းအဲ့လိုဆွဆွဲမှုတွေဖြစ်နေတယ်ဒါတွေကိုရှင်းရှင်းလင်းဖြစ်သွားအောင်အဲ့ဒီဒေတာကိုဟလာနိုင်ငံတကာကနေပြီးတော့ဟိုလွတ်လပ်တဲ့ဟလာစုံစမ်းလေ့လာခွင့်ပေးဖို့တွားရောက်ခွင့်ပေးဖို့ပေါ့နော်တောင်းတာပဲပေါ့နော်အဲ့ဒါတွေကမရသေးဘူးလို့ပြောရဲခင်ဗျာဆိုတော့ဒီအားကိုဘယ်လိုစီစဉ်ပေးသွားဖို့ရှိပါလဲ
ကျွန်တော်တို့အစွန်းရောက်တွေကိုကာလရှည်ကြာစီယုံတင်ပန်းပြီးတော့တောက်ထားတဲ့လူတွေဒီတိုက်ခိုက်မှုမှာပါဝင်တဲ့လူတွေလွတ်မြောက်နေရတယ်အဲ့ဒီလွတ်မြောက်မှုကကျွန်တော်တို့အဲ့သွားရောက်တဲ့လူတွေအတွက်အန္တရာယ်ရှိပါတယ်အန္တရာယ်ရှိတဲ့အတွက်လည်းကျွန်တော်တို့ကအစစရရလုံခြုံမှုကိုဦးစားပေးပြီးတော့မှဆေးလွှတ်ရမယ့်အနေအထားဖြစ်ပါတယ်အဲ့တော့နိုင်ငံတကာဟိုလူမျိုးတုံးတက်တဲ့ဆိုင်ရာအထုပ်ကိုလည်းပြောတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဆိုတဲ့ကိစ္စကလည်းကျွန်တော်တို့နိုင်ငံမှာရှိတဲ့ WFP နဲ့ UNHCR ဒီအဖွဲ့တွေကပြည်ပသာအဲ့မှာတရားမဲ့တက်ခိုက်မှုတွေဖြစ်သွားပြီးတဲ့နောက်ဘဝင်ပါဒ၄ရက်နေရာဆပြီးတော့ကူညီထောက်ပံ့မှုတွေလုပ်နေပါလက်ရှိအချိန်မှာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနေပါတယ်နောက်လဲဆက်ပြီးဖို့အစိုးရက
ဆောင်ရွက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အနောက်ဘက်ခြမ်းကဒေသခံမွတ်စလင်တွေကိုအိုးအိမ်စွန့်ပြီးထွက်ပြေးသွားအောင်နေမည်ရှင်းလင်းလုပ်နေတယ်ဆိုတဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးမစ္စတာဒန်နီယယ်ရာဆယ်ရဲ့ပြောကြားချက်ဒီပေါ်ဦးစော်ထေကတုံ့ပြန်ဖြေကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။